ရတဲ့သောတာရှင်များရှင်ရွက်ဟောင်းကျွေတာရွက်တတီအတွက်ညီဩဇာဖြစ်ခဲ့ရင်စစ်အာဏာရှင်စနစ်ကိုအသက်ပေးဆန့်ကျင်သွားတဲ့အာဇာနည်သူရဲကောင်းတွေရဲ့သွေးတွေလည်းသွေးသစ်ပွားတာလို့ကျမယုံကြည်မိပါတယ်ကျမတို့မြန်မာနိုင်ငံမှာမင်္ဂလာရှိတဲ့နေ့တွေတဲ့သွေးစွန်းတဲ့နေ့ရက်တွေကပိုများခဲ့ပါတယ်ဒီထဲကမှယုံကြည်ချက်ကြောင့်အချင်းကြရင်အချင်းထောင်ထဲမှာကြာဆုံးသွားရတဲ့နိုင်ငံရေးသမားတွေရဲ့အထိတ်အမှတ်နေ့တွေကလည်း12လရပြီးမပြတ်ခဲ့ပါဘူးစစ်အာဏာရှင်ကလမ်းပေါ်လူမြင်ကွင်းမှာဗျောင်းလူတက်လို့အားမရသေးဘဲသူတို့ကိုစန့်ကျင်သူတွေကိုစစ်ကြောရေးစခန်းနဲ့အကျဉ်းထောင်ထဲမှာစနစ်တကျဖိနှိပ်တပ်ဖြတ်ခဲ့ပါတယ်ယောဂါဖြစ်အောင်ယောဂါဖြစ်စေနိုင်တဲ့အခန်းထဲမှာထားတာမျိုးဆေးထိုးအပ်တချောင်းနဲ့ယောဂါကူးစက်အောင်လုပ်တာမျိုးတက်ဖြားထူထပ်တဲ့ဝေးလံခေါင်တီးတဲ့အကျဉ်းစခန်းတွေစီပို့ပြီးစေကူတာခွင့်မပေးတာမျိုးနဲ့အသက်ဆုံးရှုံးရအောင်လုပ်ခဲ့တယ်လို့လုံနေစဲလဲဖြစ်ပါတယ်။ဖေဖော်ဝါရီ16ရက်နေ့ကပြည်သူ့တိုးတက်ရေးပါတီဥက္ကဋ္ဌဦးခင်မောင်မြင့်အင်းစိန်အချင်းထောင်မှာကြာဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ကျမဖေဖေကိုကိုကျုံးကပြန်လာတဲ့အချိန်မှာကျမအမြန်ဆုံးလူလားမြောက်ခဲ့ရပါတယ်။အသက်9နှစ်အရွယ်ကျမကိုဖေဖေရဲဘော်များကတွေ့လိုက်တာနဲ့နိုင်ငံကိုကယ်တင်မှာလားကိုကိုကိုကယ်တင်မှာလားလို့မေးတတ်ပါတယ်။အဲ့ဒီတုန်းကတော့လူကြီးတွေအကြိုက်နိုင်ငံကိုလည်းကဲတင်မယ်ကိုကိုကိုလည်းကဲတင်မယ်လို့ကျမဖြေတတ်ပါတယ်ခလေးပြီးပြီးဒီစကားရဲ့အနှစ်သာရတန်ဖိုးကိုတေးသေးချာချာမသိခဲ့ပါဘူးကျမစိတ်ထဲစွဲထင်နေရတာကတော့ကိုကိုကျွန်းထောင်သမိုင်းနဲ့ကိုကိုကျွန်းမြန်နိုင်ငံရေးသမားတွေရဲ့ရဲဘော်ရဲဘက်စိတ်ဓာတ်ပါငပိပုတ်တိုက်ပွဲကျွန်းဖြတ်သိမ်းရေးတိုက်ပွဲမှာတိုက်ပွဲဝင်ရဲဘော်များကိုပြုစုရတဲ့ရဲဘော်တို့ရဲ့ခံစားချက်တိုက်ပွဲဝင်ရဲဘော်တွေရဲ့စိတ်ဓာတ်တွေဟာကျမယင်နေအခုအချိန်ထိခွန်အားအဖြစ်စီးဝင်နေသေးပါဒီတိုက်ပွဲထဲမှာပါဝင်ခဲ့တဲ့အပဥခင်မောင်မြင့်ကိုလည်းသူ့ရဲကောင်းတဦးအဖြစ်ကျမလေးစားတန်ဖိုးထားခဲ့ရပါတယ်အပဥခင်မောင်မြင့်အစာငတ်ခံတိုက်ပွဲဝင်နေတာကိုအာနာပိုင်ကစံနာပြတာရက်ဖို့ပြောခဲ့ပါတယ်အားမရှိတဲ့ဂျားကပဲခမားတို့ကျုပ်ကိုတောင်းဆိုတာပေးမှလားမပေးဘူးလားပဲပြောကြံတာမပြောနဲ့လို့ပြက်ပြက်သားသားပြောပြီးအိပ်ရာထဲပြန်လှဲနေလိုက်ပါတယ်။ကျွန်းဖြတ်သိမ်းရေးတိုက်ပွဲအောင်မြင်ပြီးနောက်ရန်ကုန်ပြန်ရောက်လာတဲ့ကျွန်းမြန်များသင်းမောဘော်ကဆင်းလာတဲ့အချိန်မှာအာနာပိုင်ကနိုင်ငံရေးသမားတွေကိုပုံစံထိုင်ထိုင်ပါတယ်။ပုံစံထိုင်ရတယ်ဆိုတာနိုင်ငံရေးသမားကိုဦးချိုးလိုက်တာပါ။အပေါဦးခင်မောင်မြင့်ကပုံစံမထိုင်နိုင်ဘူးလို့ငင်းဆန်တော့အာနာပိုင်နေဝိုင်းရိုက်တာလဲကျသွားတဲ့အထိပါ။ငါတို့ကဥက္ကမောင်မြင့်ကိုလေးစားတယ်ဆိုတာခိုင်မာတဲ့အချက်လက်တွေနဲ့လေးစားခဲ့တာတခြားလေးစားစရာတွေလည်းအများကြီးရှိတယ်လို့ဖဖေနဲ့အတူဖဖေရဲဘော်ကျမဦးလေးတွေကအမြဲပြောခဲ့ပါတယ်အပဥက္ကမောင်မြင့်က1945ခုနှစ်ဖက်စစ်ဂျပန်တော်လှန်ရေးကာလမှာတခင်ဆိုးနဲ့ဘိုနေဝင်းအကြာဆက်သားအဖြစ်မြမပြည်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့အချိန်က14နှစ်အရွယ်ပဲရှိပါသေးတယ်1953-54မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မှတ်ကများအဖွဲ့ချုပ်ဘကတအမှုဆောင်တဦးအဖြစ်ကျောင်းသားတူအရေးစစ်မှန်တဲ့ဒီမိုကရေစီပညာရေးအတွက်လဲရှေ့တန်းမှာပါဝင်ခဲ့ပါတယ်။ပြည်တွင်းငြိမ်းချမ်းရေး6ခရိုင်ဆန္ဒပြပွဲမှာဘကိုးစစ်ကြောင်းမှုချုပ်အဖြစ်ပြည်တွင်းစစ်ရက်စဲရေးပြည်တွင်းငြိမ်းချမ်းရေးအတွက်တက်ကြွစွာပါဝင်ခဲ့ပါတယ်။1965ခုနှစ်မှာတော်လှန်ရေးကောင်စီကအမျိုးသားညီညွတ်ရေးကိုကာကွယ်တဲ့ဥပဒေထုတ်ပြန်ပြီးတပြည်လုံးမှာရှိတဲ့နိုင်ငံရေးပါတီများအသင်းအဖွဲ့များအားလုံးကိုဖျက်သိမ်းခဲ့ပါတယ်။ပြည်သူ့တိုးတက်ရေးပါတီကပါတီဖျက်သိမ်းကြောင်းကြေညာခြင်းမပြုခဲ့တဲ့အတွက်ခေါင်းဆောင်အားလုံးအဖမ်းခံခဲ့ရပါတယ်။ခြင်နဲ့သုံးကောင်ဆေးဘောလေးရဲ့လက်ဖက်ရည်ကြကြတစ်ခွက်ရဲ့တင်းတင်းရဲ့ရှိရင်သူ့ဘဝပြည့်စုံတယ်လို့ပြောတဲ့အပဥခမောင်မြင့်ကဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရကပေးတဲ့နိုင်ငံကုန်ရေးဘွဲ့ကိုငင်းဆန်ခဲ့တယ်လို့ကျမတို့မှတ်သားပူးပါတယ်။နိုင်ငံရေးသမားတချို့သူတို့ရဲ့နိုင်ငံရေးအခက်ခဲလူမှုရေးအခက်ခဲရှိခဲ့ရင်အလွယ်တကူမဆုံးဖြတ်ပဲအပဥခမောင်မြင့်ရဲ့ဆုံးဖြတ်ချက်ကိုအတီးပြုတ်ဖို့တိုင်ပင်တတ်ကြပါတယ်။ရှစ်လေးလုံးအရေးတော်ပုံကာလမှာကျမတို့ပြည်သူလူထုကိုယ်ကျမကိုယ်ဖန်တီးခွင့်ရှိရမယ်။တိုင်းပြည်အာဏာပြည်သူကဆင်းသက်ရမယ်ဆိုတဲ့ပြည်သူလူထုရဲ့လွတ်လပ်ခွင့်ဒီမိုကရေစီရေးတောင်းဆိုသံတွေနဲ့ပြည်သူစံနာအမှန်ကိုဖော်ထုတ်ခဲ့ကြပါတယ်။ကျမတို့နိုင်ငံရဲ့တမိုင်းကတောင်းဆိုတဲ့ဒီမိုကရေစီရေးတောင်းဆိုတာမှာဒီအတန်တွေကိုဖျက်ဆီးပစ်နေတဲ့စစ်အာဏာရှင်ကိုအပဥခင်မောင်မြင့်ကအခုလိုပြောခဲ့ပါတယ်။ဘိုးနေဝင်းနဲ့စစ်အာဏာရှင်ကိုပြောလိုက်မယ်။ ဒါတောင်ပြိုနေတာလက်နဲ့ကာလို့မရဘူးကဲ။ရှစ်လေးလုံးအရေးတော်ပုံကာလမှာအပါဥခေမောင်မြင့်ရဲ့ထင်ရှားတဲ့အကဲဖြတ်ချက်တွေရှိခဲ့ပါတယ်။ဒီအထဲမှာအမှတ်ရနေရတာကတော့ဘိုးနေဝင်းအစိုးရကမင်းမဲစရိုက်ဖန်တီးပြီးစစ်တပ်နဲ့အာဏာသိမ်းလိုက်မယ်လို့အစောဆုံးပြောကြားခဲ့ပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးမှာကျောင်းသားတမကအဖွဲ့ဝင်ဟောင်းအဖြစ်အပဥခေမောင်မြင့်ပါဝင်ခဲ့ပါတယ်။1988ခုနှစ်စက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပါတီစုံဖွဲ့စည်းဝင်ပေးတဲ့အခါပြည်သူ့တိုးတက်ရေးပါတီဖွဲ့စည်းပြီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။ပါတီထောင်ပြီး9လအကြာ1989ဇွန်လမှာအဖမ်းခံခဲ့ရပြီးထောင်ဒဏ်အနှစ်20ခြားမှတ်ခံခဲ့ရပါတယ်။အပဥခင်မောင်မြင့်ကအသက်14နှစ်အရွယ်ကနေကွယ်လွန်ရင်အထိလွတ်လပ်ရေးကြိုးပမ်းမှုကာလ၊ပါလီမန်ဒီမိုကရေစီကာလ၊မဆလစစ်အာဏာရှင်ကာလ၊နဝတစစ်အာဏာရှင်ကာလတလျှောက်လုံးပြည်သူလူထုအတွက်ကိုကြိုးစွန့်အနစ်နာခံပြီးပြည်သူရှေ့ကမားမားရက်ကတိုက်ပွဲဝင်သွားခဲ့သူဖြစ်ပါတယ်။ဒါကြောင့်စစ်အာဏာရှင်ခေတ်ဆက်ဆက်အကျဉ်းထောင်တွေမှာအကျဉ်းရင်အခါကထိမ့်သိမ့်ချင်းခံခဲ့ရပါတယ်ခေတ်ဆက်ဆက်အကျဉ်းထောင်ဝန်ထမ်းတွေထဲမှာမင်းလားကခင်မောင်မြင့်ဆိုပြီးအပဦးခင်မောင်မြင့်ကိုထောင်ဘူးဝါမှာစီးပြီးရိုက်တဲ့ဝန်ထမ်းရှိတယ်လို့ကျွန်တော်အဖေကပြောဘူးတယ်နိုင်ငံရေးသမားဆိုတာဦးခင်မောင်မြင့်လိုလူမျိုးကိုခေါ်တာဆိုလို့မြင်ဘူးအောင်ချောင်းကြည့်တဲ့ဝန်ထမ်းတွေလည်းရှိခဲ့ပါတယ်ထောင်ဆိုတာလူကုန်တိတ်ခါလူခွင့်ရေးအားလုံးကိုချိုးနှိမ်ဖြတ်သိမ်းလိုက်တဲ့နေရာဖြစ်ပါတယ်။အမှန်တရားအတွက်မာကြောပြီးလူတို့အပေါ်ညှို့ပြောင်းတဲ့အပဥခင်မောင်မြင့်ကမခံနိုင်လို့ပောက်ကွဲတာနဲ့ခံယူချက်နဲ့စနစ်တကျတွန်းလှန်တာကိုခွဲခြားပြနိုင်တဲ့သူလည်းဖြစ်ပါတယ်။